င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာကချင်ပြည်နယ်ဘက်ကကာသမတယောက်ရဲ့ရင်ဖွင့်စာကိုအရင်ဆုံးတင်ပြကြမှာပါ။ RFA ရေကျွန်တော်ကတော့ကချင်ပြည်နယ်ကနေမန္တလေးအထိဒီမိုးညင်းရွှေဘိုမန္တလေးလမ်းကနေလာတာပါ။အဲ့ဒါကိုမိုးညင်းအထွက်နန့်စီအောင်ဂိတ်မှာ1,000ကျွဲအင်းထော်ဂိတ်မှာ3,000ပေးခဲ့ရပါတယ်။စကိုင်းတိုင်းကပ်ဘလူမြို့နယ်ထဲမှာဆိုရင်ပြူစောတိဂိတ်တွေခက်စိတ်စိတ်ရှိပြီးတော့ဂိတ်တိုင်းကိုပတ်စံပေးရပါတယ်။ရွှေဘိုနားရောက်တော့စစ်တပ်ရှိမှဖွင့်ထားတဲ့ဂိတ်ကအနည်းဆုံး5,000ပေးရပါတယ်။ရွှေဘိုတက္ကသိုလ်ရှိကဂိတ်ဆိုရင်ကျွန်တော်တို့ကားသမားတွေတင်ပတ်စံပေးရတာမဟုတ်ပဲဒီကားပေါ်မှာပါလာတဲ့ခရီးသည်တွေကိုခရီးသွားထောက်ခံကြေးဆိုပြီးတော့တစ်ယောက်ကို2,000တောင်းပါတယ်တဲ့။ကြောင်မြောင်းတရားပေါ်ကဂိတ်တွေမှာဆိုရင်ပတ်စံလဲပေးရသေးရိုင်းရိုင်းဆိုင်ဆိုင်နဲ့အဟောက်လဲခံရပါသေးတယ်။မြစ်ကြီးနားမန္တလေးသွားရင်လမ်းကြီးတင် 9,000 ကျော်ရှိပါတယ်။ခရီးသည်ကပါစီစည်းကတက်တာနဲ့ကားသမားတွေအဆင်မပြေပါဘူးခင်ဗျာဆိုပြီးတော့ပြပို့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ကျွန်တော်တို့ဘဝတွေကိုရင်ဖွင့်ပေးရစေဆိုပြီးတော့ရန်ကုန်ကကားသမားတယောက်ပြပို့လာတဲ့စာကိုတင်ပြပါမယ်နိုင်ငံရေးကအခြေအနေမကောင်းတော့ကျွန်တော်တို့လည်းအလုပ်တွေမကောင်းကြပါဘူးအလုပ်တွေမကောင်းတော့ကားသမားတွေရဲ့ဝင်ငွေကလည်းမကောင်းပါဘူးတပတ်ကို9ရက်ကားထွက်ရဖို့ကခက်ပါတယ်ကျွန်တော်တို့ကကားက1,000ကိုမောင်းကြီး1,500ပဲရပါတယ်ကားက9,000ဆိုရင်မောင်းကြီးက8,500ရပါတယ်အခုလိုအချိန်မှာ9,000တစ်ခေါက်ရတဲ့နေ့ဆိုရင်တောင်ပျော်နေရချိန်ပါအဓိကပြောပြချင်တာကတော့ရန်ကုန်ကမော်တော်ပီကယ်တွေအကြောင်းပါမော်တော်ပီကယ်တွေကကားတွေကိုတားပြီးရင်ကားသမားတွေကိုရာဇဝတ်သားတွေလိုဆက်ဆံပြီးတော့အထက်စီးကပြောပါတယ်ကားတစီးကိုတားပြီးရင်သူတို့အတွက်အနည်းဆုံး9,000ပေးမှကျေနပ်ကြတာပါလှိုင်းတရားကိုသွားမယ်ဆိုရင်အနည်းဆုံးသူတို့အဖွဲ့9ဖွဲ့ကိုဖြတ်ရပါတယ်တစ်ဖွဲ့ကို9,000နှုန်းနဲ့တွက်ရင်ကျွန်တော်တို့ဘလို့လှုပ်စားရတော့မှာလဲဗျမောင်းကြီးရပြီးတော့ထမင်းစားရဖို့ထက်ဖမ်းကျင်တဲ့အခါဥပဒေတစ်ခုပြီးတစ်ခုတက်ပြီးတော့ဖမ်းတဲ့သူတို့ကိုပေးဖို့တသက်ရှာထားရမလို့ဖြစ်နေပါပြီဆိုပြီးတော့ပေးဖို့ပြောပြလာတာပါရှင်အခုဆက်ပြီးတော့ရန်ကုန်ကပေးဖို့လာတဲ့စာကိုတင်ပြပါအောင်မယ်ဒီရန်ကုန်တိုင်းစမ်းချောင်းမြို့နယ်မကြီးကြီးလမ်းမှာရှိတဲ့အလုတ်လမ်းညွန့်ရေးရုံးနာမည်ခံကုမ္ပဏီတစ်ခုကလိမ်စားနေလို့ပါဆိုပြီးတော့ပြောပြလာတာပါအဲ့ဒီမှာတပတ်ကို3ရက်ကနေ6ရက်ကြာလောက်ရမယ်လစာကိုတော့တစ်လကို2သိန်းခွဲကနေ4သိန်းကြာပေးမယ်ဆိုပြီးတော့online ကနေအလုတ်ခေါ်ပါတယ်အလုတ်ကလည်းဖုန်းလက်ခံဖြည့်ပေးရုံပဲလို့ပြောပါတယ်တကယ်တမ်းသွားလျှောက်တဲ့အခါကျတော့ဒီပတ်စံ1,000အရင်သွင်းပြီးတော့လက်မှတ်ထိုးခိုင်းပါတယ်ပြီးတော့ online ပေါ်မှာအလုတ်လုတ်ချင်တဲ့သူတွေကိုထပ်ပြီးတော့ရှာခေါ်ရမယ်တယောက်ရရင် 3,000 ကနေ 4,000 ကြားပေးမယ်လို့ပြောပါတယ်အဲ့လိုလိန်ခေါ်တတ်ဖို့တင်တန်း3ရက်တက်ရမယ်လို့လည်းပြောပါတယ်နောက်ထပ်လူတွေကိုထပ်ပြီးတော့လိန်ခေါ်ပြီးသူတို့ရတဲ့ပတ်စံ1,000တဲကနေရာဂိုင်နှုံးနဲ့ပြန်ပေးတဲ့သဘောမျိုးပါအခုလိုအလုတ်ကင်ရှားပါပြီးတော့ခေတ်ကာလမကောင်းတဲ့အချိန်မှာဘယ်ကောမှတိုင်လို့မရဘူးဆိုပြီးတော့လိန်စားနေတဲ့သူတွေရန်ကုန်မှာအများများနေပါတယ်။နယ်ဘက်တွေမှာမအေးချမ်းလို့ရန်ကုန်ကိုလာပြီးတော့အဆင်ပြေသလိုလုတ်ကင်စားနေရတဲ့သူတွေလည်းအများများလာပါတယ်။ဒီလူတွေဆက်ပြီးတော့အလိမ်မခံရအောင်ရန်ကုန်ကအကြောင်းအမျိုးမျိုးနဲ့လိန်ညာနေတဲ့သူတွေအကြောင်းသိရအောင်ပြောပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်လုပ်နိုင်ပါတယ
်။အခုတစ်ခါတော့မန္တလေးမြို့ကံတဦးရဲ့ပေးစာကိုတင်ပြပါမယ်။ကျွန်တော်ကမန္တလေးတိုင်းမဟာအောင်မြေမြို့နယ်တန်လျက်မော်အနောက်ရပ်ကွက်ကပါ။ကျွန်တော်တို့စီမှာအေဇီယန်တိုင်းရင်ဒီစစ်ကောင်စီခန့်အုပ်ချုပ်ရေးမှုကလူတစ်ယောက်ကိုအနည်းဆုံး3,000ကနေ5,000အထိတောင်းနေပါတယ်။လာတဲ့ပြည်သူတွေကလည်းအကြောင်းအမျိုးမျိုးနဲ့မြို့တွေကိုခဏလာကြတာပါ။အဇင်းမတိုင်မနေရဆိုလို့ကျွန်တော်တို့အဇင်းတိုင်ပါတယ်ဒီစကိုင်းတိုင်းနဲ့မကွေးတိုင်းကငါးမြင်းဆောင်ရှင်မြင်းဆောင်မှတ်ပုံတင်ခြင်တဲ့သူတွေဆိုရင်အကြောင်းအမျိုးမျိုးနဲ့ပတ်ဆက်အများကြီးတောင်းပါတယ်တဲ့မန္တလေးမြို့ကတချို့ရက်ကွက်အုပ်ချုပ်ရေးမှုတွေဆိုရင်လဲပြူစောတိတွေကိုလက်သက်မွေးထားပြီးတော့သူတို့ပြောသမျှနားထောင်ရမယ်ဆိုတဲ့ပုံစံနဲ့ထင်တိုင်းလုပ်နေတာတွေရှိပါတယ်ဒီအကြောင်းတွေကိုအများပြည်သူသိစေချင်လို့ပါဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတင်ပြချင်တာကတော့လှိုင်းသားရကပေးပို့လာတဲ့စာပါကျွန်တော်ကတော့လှိုင်းသားရအမှတ်3ရက်ကွက်ကပါ RFA ကျွန်တော်တို့အိမ်မှာနေကဧည့်သည်လာလို့အစီရင်သွားတိုင်တာငွေကျပ်9,500ပေးရမယ်ဆိုပြီးတော့တောင်းပါတယ်ကျွန်တော်တို့ကလက်လုံလက်စားတွေမို့9,500မတက်နိုင်ဘူးလို့ပြောတာကိုအစီရင်မပေးဘူးလို့ပြောပါတယ်ကျွန်တော်တို့ကတနေ့လုံးမှတနေ့စားရတာပါကုန်စည်နှုံးတွေကလည်းကြီးသက်သက်ကြီးလာလို့ကိုဝမ်းရေးတောင်မနှဲဖြေရှင်းနေရတာပါကျွန်တော်တို့ရက်ကွက်မှာဒီအစီရင်အပြင်ရက်ကွက်နေပြည်သူတွေကိုလည်းအကြောင်းအမျိုးမျိုးပြပြီးတော့ငွေတောင်းတာတွေရှိနေပါတယ်အဲ့လိုတောင်းနေတာတွေကိုအေးအေးယူလို့ရရင်တက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အေးအေးယူပေးစီခြင်းပါတယ်ခင်ဗျာဆိုပြီးတော့ပြပို့ပြောပြလာတာပါရှင် ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။